ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့ပခုတ်ကူမြို့နယ်မြစ်ချေမြို့ကကျေးရွာတွေကိုစစ်တပ်ကနေမြေရှင်းလင်းလာတွေလုပ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ကျေးရွာနေအိမ်တို့လည်းမိရှုခံရတယ်လို့သိရပါတယ်။မြစ်ချေမြို့ရဲ့နောက်ဆုံးအခြေအနေကိုတော့ကိုငင်းညာကပြောပြပေးပါပါခင်ဗျာ
။ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကပခုတ်ကူမြို့နယ်မြစ်ချေမြို့မှာရှိတဲ့စစ်တပ်ရဲ့မြင်းမွေးမြို့ရဲ့တပ်စခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တပ်ကလေကြောင်းကနေပြစ်ကူတိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့တာပါ။အဲဒီနောက်စစ်တပ်ကတိုက်အင်အားထပ်ဖြည့်တင်းပြီးတပ်အနီးကကျေးရွာတွေကိုနယ်မြေရှင်းလင်းလုပ်နေတယ်လို့ဒေါင်းရင်သွေးကာကွယ်ရေးအဖွဲ့ကတာဝန်ရှိသူကပြောပါတယ
်။မြောက်ဒီစကားတင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စစ်အားတွေလည်းပြောရရင်ဒီပြူတွေနဲ့ဒီဆက်ကတွေပေါ့အဲကောင်နေပြောရရင်စစ်ကြောင်းစုအတွက်ထပ်ပြီးဖြည့်တင်းတယ်ဒီထဲမှာလည်းစစ်ကြောင်းကအထက်ကဆရာပိတ်ထိုးညှပ်ထိုးနေရဲ့ဗျဟုတ်မြစ်ချေမြို့ဒီတဝိုက်ပေါ့ဒီနောက်ဖက်ဒီရောဒီပြောရင်ဂျင်းနေရောထိုးနေတာပေါ့ဟုတ်အဲမြစ်ချေမြို့ပေါ်မှာဒီဆင့်အားတွေရောပြောရင်တိုးတယ်ပေါ့
စစ်ကောင်စီမွေးမြူရေးတပ်ကိုဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်မှုမှာစစ်တပ်ဘက်ကထိခိုက်သေးဆုံးတာတွေရှိခဲ့ပြီးလက်နက်တချို့လည်းတင်းစီရမိတယ်လို့ဒေသခံကာကွယ်ရေးဖွဲ့တွေကပြောပါတယ်ဒီအချိန်လေးနဲ့ပတ်သက်လို့စစ်ကောင်စီကတော့ဒီကနေ့အထိသတင်းထုတ်ပြန်တာမရှိသေးပါဘူးဒီလိုတိုက်ခိုက်ခံရပြီးနောက်ရက်မှာပဲစစ်တပ်ကအနီးတဝိုက်နယ်မြေရှင်းလင်းလုပ်နေတာကြောင့်မွေးမြူရေးတပ်အနီးကျေးရွာဆယ်ရွာထက်မနည်းကဒေသခံတွေအများအပြားကျေးရွာကနေအိမ်တွေကိုစွန့်ခွာထွက်ပြေးနေရပြီးနေထိုင်စားတောက်ရေးတွေလည်းအခက်အခဲဖြစ်နေပါတယ်။ဒါအပြင်တိုက်ခိုက်ခံခဲ့ရတဲ့မွေးမြူရေးတပ်အနီးကစံပြကျေးရွာနဲ့ညောင်နီပင်ကျေးရွာကနေတချို့လည်းမိရှုခံခဲ့ရတာတွေရှိတယ်လို့စစ်ဘေးရှောင်အကူအညီပေးနေသူတူကအခုလိုပြောပါတယ
်။စံရရဲ့ညောင်နေပင်စံပြကဆက်ကနေရှုခဲ့တာသူ့ညောင်နေပင်ရဲ့ဒိန်းနေရဒီနေ့မှရှုခဲ့တာဆက်ပြီးရနေ90ရောကုန်းဆက်ကွာ96လောက်ပါမယ်လေ။အဲလည်းပဲတော့ကျွန်တော်ဒီမှာတော့အလိုကအချင်းချင်းနဲ့အလိုကြီးရန်ဒီကူညီပြီးတော့လှရှားပြီးတော့စားဖတ်နေကြတာပေါ့လေ။အဲလည်းပဲတော့ဒီလိုပဲတော့တော်တော်များများမိုးကလည်းဒီထုတ်ပြီးနေရတယ်။မထုတ်ကြနဲ့မိုးကလည်းမရှိဒီလိုပဲနေပါပဲရတယ်ပေါ့။အဲ့တော့ဒီကျွန်တော်ရလာမှာတရားရည်ဆုံးတရားပြောလို့ဒီလိုကောင်းနေရလာမှာဂျင်းမိုးတွေပါချတယ်ဆိုကြားတယ်ဗျာ
စစ်တပ်ကမီးရှို့တာကြောင့်အင်ဂျင်80နီးပါးရှိတဲ့ဆံပြကြီးရွာဟာအင်ဂျင်80ကျော်မီးလောင်ကျွမ်းသွားပြီးလက်ရှိအချိန်မှာတော့ကြီးရွာအတွင်းစစ်ကောင်စီတပ်တွေရှိနေတဲ့အတွက်ကြီးရွာတွေပြန်မဝင်နိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်2023ခုနှစ်ဖေဖော်ဝါရီလ2ရက်စစ်ကောင်စီကမကွေးတိုင်းစကိုင်းတိုင်းနဲ့ချင်းပြည်နယ်ကမြို့နယ်တချို့ကိုစစ်အုပ်ချုပ်ရေးကြီးညာပြီးချိန်ကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေပြီးစစ်တပ်ရဲ့တပ်ရင်းတွေအပြင်စစ်တပ်တပ်ဆွဲထားတဲ့ရဲစခန်းနဲ့ထွေးအုပ်ရုံးတွေကိုလည်းဝင်ရောက်တိုက်ခိုက်တာခံနေရတာဖြစ်ပါတယ်ခင်ဗျာ
။ကိုငင်းချမ်းတင်ပြပေးခဲ့တာပါခင်ဗျာ။